တချင်းနဲ့မြကြီးနားနဲ့ရွှေကူမျိုးနယ်အတွင်းကထက်တန်းကျောင်းတွေမိရှုခံရတဲ့ဘုံခွဲတိုက်ခိုက်ခံရတာနဲ့ပတ်သက်ပြီးတော့တချင်းလွတ်လပ်ရေးအဖွဲ့ KIO ကမလုံတဲ့ကိစ္စရဲ့ဖြစ်ကြောင်းဝေဖန်လိုက်ပါတယ်။ဒီဖြစ်ရက်တွေနဲ့ပတ်သက်ပြီးတော့ KIO ကစုံစမ်းသွားမှာဖြစ်ကြောင်းပြောသလိုဒေသခံတွေကလည်းပညာရေးဆောင်တွေကိုတိုက်ခိုက်တာကိုလက်မခံကြောင်းပြောကြပါတယ်။ရန်ကုန်ကလာတဲ့ဒီကချင်းပြည်နယ်အတွင်းကအခြေအနေကိုတော့အလိမ္မာကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ကချင်ပြည်နယ်အတွင်းမှာဒီလ15ရက်နေ့ကမြစည်းနှမ်းမြို့မန်ခင်ရပ်ကွက်ရှိအထက်တန်းကျောင်းကတောင်းဆောင်တဆောင်မီးလောင်ခဲ့သလိုဒီလ9ရက်နေ့ညပိုင်းကလည်းရွှေကူမြို့နယ်ပိုကုန်းရွာအထက်တန်းကျောင်းအနီးမှာဘုံးပေါက်ကွဲမှုတစ်ခုဖြစ်ခဲ့တာပါမြစည်းနှမ်းမြို့အထက်တန်းကျောင်းကတော့နှစ်ထပ်တောင်းဆောင်တစ်ခုလုံးမီးလောင်ပျက်စီးခဲ့ရပြီးရွှေကူမြို့နယ်ပိုကုန်းရွာအထက်တန်းကျောင်းကတော့လုံခြုံရေးအာမခံချက်မရှိတာကြောင့်ပိတ်ခဲ့ရကြောင်းကချင်သတင်းမီဒီယာတွေမှာဖော်ပြထားပါတယ် KIO ရဲ့ပြန်ကြားရေးတာဝန်ခံဘိုးမူကြီးနော်ဘူးကဒီတိုက်ခိုက်မှုဟာဘသူဘဝလက်ချက်ဖြစ်ကြောင်းမသိရပါနဲ့သူတို့အဖွဲ့အစည်းနဲ့ပြည်သူပိုင်းအဆောက်အုံတွေကိုတိုက်ခတ်တဲ့မူဝါဒမရှိသလိုဒီလိုတိုက်ခတ်တာမျိုးလည်းမလုပ်တင်ကြအောင်ခုလိုပြောပါတယ်
ကျောင်းတို့ကေအိုအနေနဲ့တော့အဲ့လိုမျိုးဇာတုံကျောင်းတွေပေါ့နော်ပြည်သူပိုင်းဆောက်ဦးတွေကိုချက်ချင်းပြီးရှိတာဆိုတာတော့ကျောင်းတို့ပေါ်လို့ရှိရတော့မရှိဘူးခင်ဗျကျောင်းတို့ကေအိုအနေနဲ့တော့အဲ့လိုအများပြည်သူပိုင်းပေါ့ဇာတုံကျောင်းတို့အဲဆရာကျောင်းတို့အဲပြည်သူပိုင်းရဲ့အဲဒီအဆောင်တွေကိုချက်ချင်းတာတော့အာမကောင်းဘူးလို့ပေါ့ပေါ့နော်မလုပ်ဖြစ်တဲ့ဒီကဒီပါလေဆိုတာအကြောင်းကိုတော့ပြောလို့ပါတယ်
စစ်ကောင်စီကတော့မြစည်းနှမ်းမြို့မန်ခင်ရောက်ကအထက်တန်းကျောင်းရှိရွှေနဒီကျောင်းဆောင်ကို PDF အမိခံအကြမ်းတပ်သမားတွေကမီးပလင်းနဲ့ပြစ်ပေါက်ကြီးရှုခဲ့ကြောင်းမီးလောင်မှုကြောင့်စာသင်ခန်းသုံးခန်းတွင်နှစ်ထပ်ကျောင်းဆောင်ဆုံးရှုံးခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။တဆက်တည်းမှာပဲပအဝင်ပတ်သက်သူတွေကိုစုံစမ်းဖော်ထုတ်အရေးယူနိုင်မှုစုံစမ်းနေစေဖြစ်ကြောင်းဖော်ပြထားပါတယ်။ KIO အနေနဲ့လည်းမြစည်းနှမ်းအထက်တန်းကျောင်းမီးလောင်မှုကိုစုံစမ်းနေစေဖြစ်ကြောင်းပြောပါတယ
်။မီးလောင်တဲ့စကားတော့ဘလူးကျောင်းညီလောင်လည်းပို့ဆောက်မှုကြောင့်လားသမတ်တို့အဲမတမာမှုတွေကြောင့်ညီလောင်တလားဆိုတာပြည်ပြည်ပွဲပွဲတော့ကျွန်တော်လည်းအဲမရသေးပါဘူးသူတန်းနေသေးပဲဖြစ်ပါလေ
မြစည်းနှမ်းနဲ့ရွှေကူဒေသခံတွေကတော့စာတင်ကြောင်းတိုက်ခတ်မှုနဲ့ပတ်သက်လို့လက်တယ်တရခံကိုဖမ်းဆီးဖော်ထုတ်နိုင်တာမရှိသေးသလိုဒေအဖွဲ့စည်းကမှသူတို့လက်ချက်ဖြစ်ကြောင်းဝန်ခံပြောဆိုတာလည်းမရှိကြောင်းပြောပါတယ်။မြစည်းနှမ်းဒေသခံတို့ကတော့စာတင်ကြောင်းတွေကိုတိုက်ခတ်တဲ့ဆိုရင်ဒေအဖွဲ့စည်းကလုံလုံလူတုလက်ခံမှာမဟုတ်တော့ဘူးလို့ပြောပါတယ်
။ဒီကြိုင်းနဲ့ကျောင်းပါရေးနဲ့ဆိုင်တဲ့ကိစ္စရဲ့ဒီမှာဒီတော့ဒါကဒေအဖွဲ့စည်းတွေလုံလုံဘယ်သူတွေလဲလို့ကတော့ဒီလူတွေကတော့ဘယ်မှလက်ခံမဲ့ကိစ္စမဟုတ်ဘူးပေါ့နော်။အဲ့တော့ကျွန်တော်ဒီလိုပဲမြင်နေတာ။ဒီပေါ်မှာကျတော့ဒါတာဝန်ရှိရပါဘောနော်တာဝန်ရှိတဲ့ပုဂ္ဂိုလ်တွေတတိယအဖွဲ့ကြီးတွေကလည်းဒီကိစ္စကိုပြည့်ပြည့်စုံစုံနဲ့ရှင်းရှင်းလင်းလင်းနေတယ်ပေါ့နော်အဲတော့တာဝန်ပြည့်စုံတယ်လို့ညင်တာပေါ့နော
်တတိယအဖွဲ့ကြီးဆိုတာက PCG ခေါ်ကချင်ငင်းရဲရေးအကျိုးဆောင်အဖွဲ့လို့ကချင်အတိုင်းအခံကောင်စီလို့အဖွဲ့တွေကိုရည်ရွယ်ကြောင်းလည်းပြောပါတယ်ရွှေကူဒေသခံတူကလည်းရွှေကူမြို့နယ်ဘိုကုန်းရွာအထက်တန်းကျောင်းဘုံပေါက်ကွဲပြီးပိတ်လိုက်ရတာနဲ့ပတ်သက်လို့သူ့အမြင်ကိုအခုလိုပြောပါတယ်
ကျမတို့အနေနဲ့တော့ပညာရေးကိုအဲ့လိုမျိုးလုပ်ကြတော့မဖြစ်တဲ့လို့ထင်တယ်။ကျမတို့ကစင်ကြီးတွေကအရင်လုံးကလည်းမဖွင့်ပြဘူး၊မဖွင့်ပြခဲ့တဲ့မှာအစဉ္ညာရေးနဲ့ပတ်သက်ရင်အားလုံးအရင်ကနောက်ကျနေရပေါ့။ပညာမျိုးတွေပါလို့ရှင်။ကလေးတွေကပညာရေးကိုအရင်နောက်ကျနေတဲ့အချိန်မှာကိုဗစ်တောင်းလည်းတမျက်နာရတယ်။မမျက်တောင်းဆိုတော့ကလေးတွေကတောင်းပြတဲ့ကလေးရတဲ့တယ်မသိရတဲ့ကလေးကမသိရဘူး။အခုဒီနေ့အဲ့လို၃နှစ်ဆက်တိုက်ဖြစ်လာတဲ့အချိန်မှာကလေးတွေကဘာဖြစ်လာလဲဆိုလို့ရှင်။တချို့ဆိုလို့ရှင်အိမ်အောင်ကြွားလာရဲ့အပြင်လောကအမောင်လောကတွေကိုရောက်သွားတဲ့ဟာကြီးရဲ့ပညာနဲ့မိဘနဲ့မဖက်မြက်ချိန်မှရမယ့်အနေအထားမှာမိဘတွေကလည်းအခြေခံလူတန်းစားတွေဖြစ်တဲ့အတွက်ကြောင့်မို့လို့ကတ္တမီကိုပြည့်ပြည့်စုံစုံမထိန်သိမ့်နိုင်တဲ့အချိန်မှာကြောင်းနေတဲ့အချိန်ကလည်းကြောင်းကိုအဲ့လိုမျိုးလုပ်လိုက်ကြတဲ့အကြောင်းပေါ့ကလေးတွေရဲ့အနာဂတ်ပေါ့ပညာရဲ့အနာဂတ်ကအလုံးကိုမဲ့သွားပြီလို့ဆိုချင်တယ်ဒီမှာတော့
မေလ19ရက်နေ့ကသတင်းစာရှင်းလင်းပွဲမှာတော့ပြီးခဲ့တဲ့စာတင်နေ့မှာကျောင်းပေါင်း900ကျော်မီးရှို့ပုံကွဲခံရပြီးဆရာမ38ဦးသေဆုံးခဲ့ရကြောင်းစစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်။အမျိုးသားညီညွတ်ရေးအစိုးရ NUG ကတော့စစ်ကောင်စီကစာတင်ကျောင်းတွေဖွင့်နေကြဟာကလေးငယ်တွေကိုသူတို့နိုင်ငံရေးအကျိုးအမြတ်အတွက်အသုံးချနေတာဖြစ်ကြောင်းအတူအယောင်ကျောင်းဖွင့်နေတာကိုဆက်လက်တပိတ်မောက်ဖို့တိုက်တွန်းကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်။ဒီကြေညာချက်မှာမလွဲမရှောင်သာလို့တောင်းတနေရသူတွေရဲ့လုံခြုံရေးကိုစစ်ကောင်စီကတာဝန်ယူဖို့နဲ့စာသင်ကျောင်းတွေကိုမြည်သူကတိုက်ခတ်သည့်ဖြစ်စေလုံးဝလက်မခံကြောင်းလည်းဖော်ပြထားပါတယ်။မေလ31ရက်နေ့ကတော့ချမ်းပြည်နယ်မြောက်ပိုင်းနောင်ချုံမြို့ ပုံကွဲမှုဖြစ်ပွားခဲ့ပြီးပညာရေးဝန်ထမ်းရှိဦးအပြင်ထံတရားရခဲ့တယ်လို့တဦးသိဆုံးခဲ့ပါတယ်။GCPE ရဲ့ခေါ်ပညာရေးခန္ဓာတက်ဆိုင်ခံရမှုကာကွယ်ရေးတက္ကသိုလ်ဆိုင်ရာမြို့ပေါင်းအဖွဲ့ကစစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာလက်နက်ကိုင်အဖွဲ့အစည်းအသီးသီးအနေနဲ့စာသင်ကျောင်းတွေကိုမိမိတို့စီရေးအတွက်အသုံးမပြုဘဲနဲ့ကျောင်းတွေကိုတိုက်ခတ်တာမျိုးကိုရှောင်က